7ဒေါ်လာရေးဆိုပြီးတင်စားသုံးလုံးနဲ့ဟောင်ကောင်ကျောင်းသားဆန္ဒပြမှုတွေဟာမြန်မာနိုင်ငံတွင်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေအကြားအတော်လေးစိတ်ဝင်စားမှုဖြစ်နေပါတယ်။ကျောင်းသားသမဂ္ဂလှုပ်ရှားသူတွေအပါအဝင်မြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေအနေနဲ့ဒီဟောင်ကောင်ဆန္ဒပြမှုကိုထောက်ခံအားပေးတဲ့လှုပ်ရှားမှုတွေပါလှုပ်လာကြပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုသားညိုဦးကတင်ဆက်ပေးပါလိမ့်မယ်ရှင်။
ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်အပါအဝင်ကျောင်းသားသမဂ္ဂတက်ကြွလှုပ်ရှားသူ90လောက်ဟာဒီဟောင်ကောင်ကျောင်းသားဆန္ဒပြမှုကိုထောက်ခံအားပေးတဲ့လှုပ်ရှားမှုတရက်ဒီရန်ကုန်မြို့နယ်မဟာဗန္ဓုလပန်းညံထဲမှာစုပြီးတော့ဒီနေ့တုန်းကပြုလုပ်ကြပါတယ်မြန်မာကျောင်းသားတွေအနေနဲ့ဆန္ဒပြဟောင်ကောင်ကျောင်းသားတွေနဲ့တသားရဲရှိတယ်ဆိုတာကိုပြသတာဖြစ်တဲ့အကြောင်းဆန္ဒပြဥဆောင်သူတူဖြစ်တဲ့ဗကတာများအဖွဲ့ချုပ်ထူထူတွင်းမှုမဖြူဖြူအောင်ကပြောပါတယ်
ဒီမိုကရေစီလှုပ်ရှားမှုကပေါ့နော်ဒီဟောင်ကောင်မှာကျောင်းသားတွေကနေစတင်ပြီးတော့ဥဆောင်ခဲ့တယ်ဒါကျွန်တော်တို့နိုင်ငံတမန်ကျောင်းနယ်စင်တူတာလည်းတွေ့ရပေါ့နော်ဆိုတော့ကျွန်တော်တို့ကျောင်းသားတွေကစာပေဒီမိုကရေစီလှုပ်ရှားမှုဥဆောင်ပေါင်းနေပြီးတော့ပြည်သူတွေရတဲ့ဒါဒီကျောင်းသားတွေဥဆောင်မှုနောက်မှာပြည်သူတွေပေါင်းလာတာကိုလည်းကျွန်တော်တွေ့ရတယ်ကျွန်တော်တို့တွေကတော့ဒီလက်ရှိဟောင်ကောင်မှာဒီဆန္ဒပြပွဲဥဆောင်နေတဲ့ကျောင်းသားဖွဲ့စည်းတွေနဲ့ကျွန်တော်တို့ချိတ်ဆက်မှုတွေအကျတွေရှိပါတယ်ရှိတဲ့အခါတော့ကျွန်တော်တို့ကတော့ဒီဟောင်ကောင်ကြီးကျောင်းသားတွေနဲ့ကျမတို့တွေနဲ့ဟိုတက်သားရရှိရဆိုတော့ဟိုကျမတို့ဟိုပေါ့နော်သူတို့ကိုကျမတို့ထောက်ခံအားပေးရသူနဲ့ကျမတို့တက်သားရရှိရဆိုတော့ဟိုစာနာရေးကျမတို့ရဲ့ခံစားချက်တွေကျမတို့ကျမတို့လှုပ်ရှားမှုတွေကျမတို့လုပ်နေမျိုး
ဟောင်ကောင်ကျောင်းသားတွေရဲ့ဆန္ဒပြလှုပ်ရှားမှုကိုမြန်မာကျောင်းသားလူငယ်တွေနဲ့မကဘဲနဲ့မြန်မာဒီမိုကရေစီရေးအတွက်လှုပ်ရှားနေကြသူတွေပါထောက်ခံအားပေးကြပါတယ်။မြန်မာအမျိုးသမီးရေးတက်ကြွလှုပ်ရှားသူလည်းဖြစ် CSO ဒီရပ်ဖက်လူမှုအဖွဲ့အစည်းလှုပ်ရှားသူတူလည်းဖြစ်တဲ့မက်ခင်လေးကတော့ဒီလှုပ်ရှားမှုအခြေအနေကိုကြည့်ရင်လည်းဟောင်ကောင်ကျောင်းသားတွေရောဟောင်ကောင်လူထုကိုပါသူ့အနေနဲ့လေးစားချီးကျူးမိတယ်လို့ပြောပါရတယ
်။စတဲ့မှာသူတို့လူငယ်ငယ်နဲ့စတယ်။အဲဒီစတဲ့အချိန်မှာတော့မှကျောင်းသားတွေကတကယ်ကိုမှလာဆန္ဒပြတယ်အဲ့ဒါမှသူတို့ကျောင်းသားအလုပ်ကိုဟုတ်တယ်ကြည့်ရဟာမျိုးလေးဟိုမောကြီးကျောင်းသားတွေလည်းသူအမှဆန္ဒပြနေတဲ့ခိုင်းပြီးစာအုပ်ကလေးတွေဖွင့်ပြီးတော့လုပ်နေရတယ်လည်းတွေ့ရတယ်ကျမတအားအောင်မှာဟိုကလေးတွေအင်းငယ်တွေဟိုပေါ့နော်သဘောကျမိတယ်ကျမပြန်ပြီးတော့ဟိုရက်ဖြစ်မိတာဒါတော့ဟိုမလေးကညာဖြစ်တဲ့ဖြစ်တဲ့ကြည့်ရခါမှာဒီပြည်သူအချင်းချင်းအရက်သားချင်းချင်းနည်းနည်းလေးကြောက်ကြစားဖြစ်တဲ့ပုံစံမျိုးတွန်းမထူလာတွေ့ရတယ်အဲသတင်းတွေအရတော့ဒါတရုတ်သူရကိုထောက်ခံတဲ့သူတွေကနေပြီးတော့ဆန္ဒပြတဲ့သူတွေကိုဟိုမလုံနဲ့ဆိုတဲ့ဟာမျိုးပေါ့ဆက်ကျင်တဲ့ပုံစံမျိုးအင်ဂျက်ရှင်အိုပဲတုတ်ပေးတဲ့ပုံစံမျိုးတွေ့ရတော့ဒါကျမကတော့ဒါအာနာစနီလုံနေကြတယ်ကျမတို့ရှင်ကလည်းအရင်တော့ဆန္ဒပြမှုတွေကိုအထီးထီးုံပုံစံဆန်းဖက်တဲ့ပုံစံဖြစ်အောင်ဝင်ဖွေရနှောက်တယ်ဒီလိုမျိုးပေါ့နော်တည်င်းပေးတွေအလိုတော်ကြီးတွေစာအရှင်တွေဒါတွေကဒီလိုမျိုးပဲဟိုအရင်တော့ထောက်လိုင်းရေးတွေကလုံနေကြပုံစံမျိုးလောက်တာပဲဆိုအောင်လည်းကျမသွားသတိရမိတယ်ကျမအားရမိတဲ့ချက်ကဟောင်ကောင်ကတရုတ်လူမျိုးတွေပေါ့ဟောင်ကောင်တရုတ်လူမျိုးတွေနေတဲ့နေရာနိုင်ငံရေးကိုတိတ်ဆိတ်ဝင်ကြဘူးစီးပွားရေးနဲ့သူတို့ရဲ့ဟိုကိုယ့်အရေးပဲကိုယ်စိတ်ဝင်စားရလို့ထင်ရတဲ့သူတွေတော့မှဒီလိုနမ်းမို့ထောင်းနဲ့တောင်းနဲ့ချီထွက်လာအောင်ပုံဆိုင်နေဆိုတဲ့အတွက်ဟောင်ကောင်ကအကြောင်းသားတွေရောတကယ်ချစ်ချူးပါတယ
်အခုဆန္ဒပြမှုကိုတရုတ်ဆူရကတော့တရားမဝင်ဆန္ဒပြမှုဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါလေတရုတ်အနေနဲ့ဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားမှုကိုလက်ခံနိုင်မှာမဟုတ်ပေမဲ့နိုင်ငံတကာအခြေအနေအရရောဟောင်ကောင်ကျွန်းရဲ့ထူးခြားချက်အရပါအခုဒီဟောင်ကောင်လှုပ်ရှားမှုကိုသတိထားကင်တွယ်ရမယ့်အခြေအနေဖြစ်တယ်လို့ဒေသတွင်းနိုင်ငံရေးတွေကိုလေ့လာသူကိုကျော်လင်းဦးကပြောပါတယ
်ဒီဒီမိုကရေစီလက်ခွင့်နေစိတ်သုံးလာတဲ့နောက်ဒီအတင်းပြည်ပါကြီးကအာဏာပိုင်ကြီးကနေပြမဒီဟောင်ကောင်ကျွန်းအာဏာပိုင်ကြီးကနေတဆင့်ချုပ်ချယ်မှုတွေရှိလာတယ်ပုံပြမတိကျမှုတွေရှိလာတယ်ဒီပေါ်မှာဒီဒီမျိုးဆက်ကနေပြမဒါလက်မခံမဲနဲ့ဆက်ပြင်ညာကနေပြမအခုနောက်ဆုံးတော့ဒီကျွန်တော် umbrella တော်လိုင်းလို့ခေါ်တဲ့ဒီနောက်ဆုံးပြပေါ်ပြကဘာကဘာမှာဒီဒီမိုကရေစီရဲ့ပတ်သက်လို့နောက်ဆုံးပြလှုပ်ရှားမှုတစ်ခုပေါ်ပေါက်လာတဲ့တော့ကျွန်တော်မြင်ပါတယ
်ဟောင်ကောင်ကျောင်းသားဆန္ဒပြမှုတွေကိုမြန်မာတွေဘက်ကအခုနောက်ကလို့လူတွေစုဝေးပြီးတော့ထောက်ခံဆန္ဒပြမှုတွေရှိတယ်လို့ပဲအထူးသဖြင့်ဒီ social media တွေပေါ်ကနေထောက်ခံလှုပ်ရှားမှုတွေလည်းတွေ့နေရတယ်လို့မက်ခင်လီကပြောပါတယ်မြန်မာနိုင်ငံထဲမှာထုတ်တဲ့ပုဂ္ဂလိကပိုင်းသတင်းချန်နယ်တွေမှာတော့ဟောင်ကောင်ကျောင်းသားဆန္ဒပြမှုသတင်းကိုနိုင်ငံတကာသတင်းတွေမှာထိတ်ဆုံးသတင်းအနေနဲ့နေရာပေးပြီးတော့ဖော်ပြကြတာတွေ့ရပါတယ်။မြန်မာဆွေးရသတင်းစာတွေမှာတော့ပြီးခဲ့တဲ့ရက်ပိုင်းကမှစပြီးတော့ဖော်ပြခဲ့ပေမဲ့သတင်းတင်ပြမှုပုံစံသတင်းကောင်းစဉ်ရွေးချယ်မှုတွေမှာတော့အတော်လေးကိုထင်းသေးသေးနဲ့သတိထားရည်နေတာတွေ့ရပါတယ်ခင်ဗျာ။